နိုင်ငံပိုင်မီဒီယာတွေကိုအများပြည်သူဝန်ဆောင်မှုမီဒီယာPSMပြောင်းလဲနိုင်ဖို့အတွက်ကြိုးပမ်းရမှာအများပြည်သူဝန်ဆောင်မှုမီဒီယာဥပဒေကြောင့်သတင်းမီဒီယာအဖွဲ့အစည်းတွေကတေချာမလေ့လာခဲ့ကြတာကြောင့်PSMဥပဒေအကောင့်ထဲဖော်ပို့ခက်ခဲဖြစ်ခဲ့ရတယ်လို့ပြန်ကြားရေးဝန်ကြီးဌာနအမြန်အတွင်းဝန်ဦးတင်စွေကဒီကနေ့ရခိုင်ပြည်နယ်မြောက်ဦးမြို့မှာပြုလုပ်တဲ့စစ်တုထအကြိမ်မြောက်တိုင်းရ ြီးအစိုးရရဲ့ဝါဒဖြန့်ချီရန်နယအဖြစ်ဆက်ပြီးရှိနေနိုင်တာကြောင့်အများပြည်သူဝန်ဆောင်မှု PSM ဥပဒေကြမ်းနဲ့ပတ်သက်လို့တတိမီဒီယာအဖွဲ့အစည်းတွေကဝေဖန်ကောက်ကွက်ခဲ့တာမို့2014ဩဂုတ်လမှာ PSM ဥပဒေကြမ်းကိုလွှတ်တော်မှာဆွေးနွေးဖို့ရည်ဆိုင်ခဲ့တာလည်းဖြစ်ပါတယ်။အပြည့်စုံကတော့ VOA သတင်းထောက်မမြင့်မြင့်ခိုင်ကတင်ပြထားပါရဲ့ရှင်
။တိုင်းရင်းမီဒီယာတွေကသဖြင့်ရင်းရင်းနဲ့အမျိုးသားပြန်လည်တည်မြဲရေးစီလို့ဆိုတဲ့ခေါင်းစဉ်နဲ့ပြည်တွင်းပြည်ပနဲ့တိုင်းသတင်းမီဒီယာအဖွဲ့အစည်းတွေတက်ရောက်ဆွေးနွေးကြတဲ့သရုပ်ထအချိန်မြောက်တိုင်းမီဒီယာညီလာခံကိုဒီကနေ့ရခိုင်ပြည်နယ်မြောက်ဦးမြို့မှာစတင်ကျင်းပနေပါပြီ။ဒီညီလာခံအဖွဲ့မိန့်ခွန်းမှာပြည်ချိုင်းဝင်ကြီးဌာနရဲ့အမြဲတမ်းတွင်းဝင်ဦးတင်ဆွေကလွတ်လပ်စွာပြောဆိုရေးသားခွင့်ကိုမထိခိုက်ပဲပြည်သူတွေအတွက်အကျိုးရှိမဲ့သတင်းတွေရေးသားဖော်ပြနိုင်မှုအတွက်စီးပွားဖြစ်မဟုတ်တဲ့ community media တွေပေါ်ထွန်းလာဖို့လိုတယ်လို့ပြောဆိုလိုက်ပါတယ်
။နိုင်ငံတကာအများပြည်သူမှသမှု media မျိုးနဲ့စီးပွားဖြစ်မဟုတ်တဲ့ community media မျိုးတွေပေါ်ထွန်းလာဖို့အထူးလိုအပ်မှာဖြစ်ပါတယ်။ဒါကြောင့်လည်းကျွန်တော်တို့အနေနဲ့နိုင်ငံပိုင် media တွေကိုအများပြည်သူမှသမှု media ဖြစ်ကိုပြောင်းလဲဖို့ကြိုးစားခဲ့တယ်လို့နိုင်ငံသား media တွေအပါအဝင် community media တွေထွန်းလာလာဖို့အတွက်ကိုတော့ရုံးမြင့်တရားနဲ့အတန်ထုတ်လွှင့်ရေးဆိုင်ရာအုပ်ဒီမှာစီးပွားဖြစ်မဟုတ်သော media အနေနဲ့လုံငန်းလုပ်ကဲ့ွယ်အမျိုးအစားတစ်ခုထည့်သွင်းရေးဆွေးနွေးတာဖြစ်ပါတယ်။သို့တော်လည်းအများပြည်သူဆောင်မှုမီဒီယာဥပဒေနဲ့ပတ်သက်လို့ဒါအသေးချာခါနာဆိုတာမလိလမသိရှိဒါတွေကြောင့်နိုင်ငံပိုင်မီဒီယာများကအများပြည်သူဆောင်မှုမီဒီယာပြောင်းလဲတာတကယ်တင်းနေအခြေအနေမှာပဲရှိပါသေးတယ်
။တိုင်းရင်းမီဒီယာတွေဖွံ့ဖြိုးတိုးတက်ရေးအတွက်အစိုးရအနေနဲ့နှောင်ကြိုးမဲ့တဲ့အကူအညီတွေပေးတော့ဖို့လည်းရှိတယ်လို့ဦးတင့်ဆွေကပြောပါတယ်
။ကျွန်တော်တို့ပြန်ချမ်းရဲ့မီဒီယာနှစ်ခုရှိတာပေါ့ဒီ broadcast media ရဲ့ print media နှစ်ခုရှိတော့ broadcast media အနေနဲ့ကတော့ကျွန်တော်ခုနကတင်ပြသလိုပဲ content provider တွေဦးစားပေးမယ်။ပြည်တွင်း content provider တွေဦးစားပေးမယ်ဆိုတော့ NRC channel လည်းကျွန်တော်တို့မှာရှိနေတော့ဒီတကယ် NRC နဲ့ပတ်သက်တဲ့အာမျိုးဘယ်သူလုပ်နိုင်မလဲလုပ်နိုင်တဲ့ provider ရှိရင် connect provider ရှိရင်ကျွန်တော်တို့ကသူတို့ရဲ့ဟိုဟာတွေကိုကျွန်တော်တို့ဟိုယူပေးမယ်ကျွန်တော်တို့ရဲ့ channel ပေါ်မှာတင်ပေးမယ်တင်ပေးခြင်းအပြင်သူတို့လည်းဒါအဖေးနဲ့ဖွံ့ဖြိုးလာမယ်ပေါ့လေဒါမှမဟုတ်ကျွန်တော်ယူရပြီးတော့အခုကျွန်တော်တို့ဒီဟိုစပြီးတော့ဒီနှိမ့်ထိုင်းပြီးဆောင်ရွက်နေတာရှိပါတယ်ဟိုသတင်းစာအနေနဲ့じゃကျွန်တော်တို့ကဟိုဒီ print media အနေနဲ့ဒီမှာအရန် copy ကနေသူတို့စီမှာဘာမှမလုပ်နိုင်ဘူးသူဆောင်ရည်လေးနည်းနည်းနဲ့ထုတ်နေရဆိုတော့သူတို့နောက်တစ်ခါဟို distribution မှာလည်းရမ်းခက်တယ်သူကဟိုပြန့်နှံ့ဖို့ပါဆိုတော့ကျွန်တော်တို့သတင်းစာတွေနဲ့အတူတူသူ့ကိုဘယ်လိုမျိုးကူညီပေးနိုင်မလဲဆိုတော့ကျွန်တော်တို့ကဟိုဖြန့်ဝေတာအစကျွန်တော်တို့ထင်းနဲ့ကျွန်တော်ဖြန့်ဝေပေးမလားအဲ့မှာကျွန်တော်တို့ဒီဘယ်လိုပုံနှိပ်ချင်လဲဥပမာသူ၄မျက်နှာနဲ့ချင်လား၈မျက်နှာနဲ့ချင်လားအဲ့ဒါမျိုးကျွန်တော်တို့ကအထောက်ပံ့ပေးမယ်ပို့ဆံပြင်ပေးရမယ်ပေးလိုက်မယ်ဒါပေမဲ့အဲ့ဒီအထောက်ပံ့ဒီလေလုံးဝသူ့ရဲ့ address independent ကိုလုံးဝမထိခိုက်ဘူးသူ့ကိုလုံးဝ interview ဝင်လို့တာမျိုးမဖြစ်စရာဘူးသူတို့မျိုးနဲ့တော့ကျွန်တော်တို့ခု criteria တွေဆွဲထားတဲ့လေ့ကျင့
် February 14ရက်နေ့ကနေ3ရက်ကြာပြုလုပ်မယ်သတို့ထအချိန်မြောက်တိုင်းရင်းမီဒီယာညီလာခံမှာပြည်နယ်တွေမှာရှိတဲ့သတင်းမီဒီယာတွေရဲ့အခင်းကျင်းတိုင်းသားမျိုးသမီးသတင်းတောက်တွေရဲ့အခမ်းကဏ္ဍတွေအစိုးရတဲ့နဲ့လွတ်လပ်စွာပြောဆိုရေးသားခွင့်စတဲ့အကြောင်းအရာတွေကိုဆွေးနွေးသွားမှာဖြစ်ပါတယ်။တိုင်းရင်းမီဒီယာညီလာခံတွေကိုနှစ်စဉ်ကျင်းပလာတာနဲ့အမျှတိုင်းရင်းသားမီဒီယာတွေရဲ့ဖွံ့ဖြိုးတိုးတက်မှုနဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းရှမ်းတန်တော်စင်သတင်းဌာနကအီဒီတာဆိုင်းမင်းကပြောပါတယ်
။အဓိကကတော့ကျွန်တော်တို့ဒီမှာကတွေ့ဆုံမှုတွေရတယ်။မတူကွဲပြားတဲ့ data တိတိကနေလာကြတယ်။လာကြဆိုတော့မတူညီတဲ့အခက်အခဲတွေရှိကြတယ်။ဖလှယ်ကြတယ်၊ဆွေးနွေးကြတယ်၊ခင်မင်ရင်းနှီးမှုတွေရကြတယ်ဆိုတော့ကျွန်တော်တို့ဒီရှင်းရှင်းပြောလို့ရှိရင်တိုင်းရင်းသားတွေရဲ့လိုအပ်ချက်လေးတွေပေါ့နော်။ဖြည့်ဆည်းပေးနိုင်မယ်လို့တော့ယုံကြည်မိပါတယ်ခင်ဗျာ
။မြစ်တိုင်းလိုလိုမီဒီယာညီလာခံစောင့်ဖို့တွေကိုနိုင်ငံရေးရည်စည်ကြောင်းနဲ့အညီလိုက်ရုံးညီထွေသတ်မှတ်တာဖြစ်ပြီးဒီတစ်ခေါက်ညီလာခံကလည်းငင်းချင်းကြီးကိုဥတီဆောင်ရွက်မယ်ဆိုတဲ့ရည်ရွယ်ချက်နဲ့တိုင်းနာမီဒီယာတွေကသဖြင့်ငင်းချင်းနဲ့အမျိုးသားပြန်လည်တည်မြဲရေးစီလို့ဆိုတဲ့ဆောင်ဖို့ကိုတတ်မှတ်ထားတာဖြစ်တယ်လို့ BNI ရဲ့ထုတ်လုပ်မှုဒါရိုက်တာနိုင်ကစုမွန်ကအခုလိုပြောပါတယ်
။နှစ်တိုင်းနှစ်တိုင်းမှာကျွန်တော်တို့မီဒီယာဒီကွန်ဖရင့်နဲ့ညီလာခံရဲ့ဆောင်ဖို့တွေကျွန်တော်တို့ချပါတယ်။အဲ့ဒါကလည်းနိုင်ငံရေးရဲ့ရည်စီကြောင်းနဲ့ညီအောင်စင်ကြောင်းကျွန်တော်ချတာဖြစ်ပါတယ်။ဒါကြောင့်ဒီBNI ကလည်းလုံးဝတဲ့ဆုံးနဲ့ကလေးကဒီကျွန်တော်ငင်းငင်းကိစ္စနဲ့ပတ်သက်ပြီးတော့မော်နီတာတွေလုပ်လာတယ်။အဲဒီမော်နီတာလုပ်လာတဲ့ပုံမှာမူတည်ပြီးတော့ကုဆိုရင်လည်းကျွန်တော်တို့ဒီငင်းငင်းရေးကိုဥတည်သွားမဲ့ကိစ္စမျိုးကျွန်တော်ဆက်လုပ်ပြီးဆောင်ဖို့ကြိုးစားထားပါတယ
်။ February 14ရက်နေ့ကနေစတင်ကျင်းပတဲ့သတို့ထချင်းတိုင်းမီဒီယာညီလာခံကိုရခိုင်ပြည်နယ်ဝန်ကြီးချုပ်အပါအဝင်ပြည်တွင်းပြည်ပအခြေဆိုင်မီဒီယာအဖွဲ့အစည်းတွေ မီဒီယာအဖွဲ့ပြုံးရေးအတွက်အခုညီပေးနေတဲ့အဖွဲ့အစည်းကကိုယ်စားလှယ်200ကျော်လောက်တက်ရောက်ကြတာဖြစ်ပြီးဒီနီလာကန်ကျင်းပဖို့အတွက် USA Open Society Foundation ဂျာမနီအခြေစိုက် DW စတဲ့နိုင်ငံတကာအဖွဲ့အစည်းတွေကကူညီပံ့ပိုးတာလည်းဖြစ်ပါလိမ့်ရှင်။